ပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီအစိုးရအသုံးပြုရမယ်သုံးစည်းတွေကိုပြည်ထောင်စုလွှတ်တော်မှတည်ပြုပေးနိုင်မှုလက်ရှိပြည်ထောင်စုအစိုးရဖွဲ့ကဘတ်ဂျက်ရေးဆွဲတောင်းခံရမှာငွေကျပ်ဘီလီယံ2000ကျော်ဖြစ်ပါတယ်အဲ့ထက်ကဘီလီယံ600ကျော်ကိုရှော့ချဖို့အတွက်ဥရကြံပူးပေါင်းကော်မတီတွဲဘက်တွင်မူဒေါက်တာမြတ်ညန္နာဆိုးကမနေ့ကပြည်ထောင်စုလွှတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်အဲ့လိုရှော့ချတဲ့နေရာမှာမွေးမြူရေးရေလုံငန်းနဲ့ကြည်လက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနက10ဘီလီယံကျော်လက်စဲဆွမ်းအားဝန်ကြီးဌာနက14ဘီလီယံကျော်လက်စဲဝန်ကြီးဌာနက10ဘီလီယံကျော်အပါအဝင်စုစုပေါင်း7ဘီလီယံ600ကျော်ကိုရှော့ချတာဖြစ်ပါတယ်ပညာရေးကျန်းမာရေးကဏ္ဍကဘတ်ဂျက်တွေကိုရှော့ချတာမဟုတ်ဘဲမလိုအပ်တဲ့နေရာတွေမှာသုံးထားတာတွေနဲ့စီမံကိန်းတွေကိုဆောင်ရွက်နေတဲ့ဝန်ကြီးဌာနတွေရဲ့အသုံးစရိတ်တွေကိုရှော့ချတာဖြစ်တယ်လို့ဥပဒေကြံပူးပေါင်းကော်မတီအတွင်းမူဒေါက်တာမြတ်ညနာဆိုကပြောပါတယ
်629ဘီလီယံမှာပညာရေးကျန်းမာရေးလုံးဝမပါပါဘူးလူမှုဝန်ထမ်းကလေးနဲ့ပြည်နယ်နေရာခြားခြားရေးမပါဘူးအလုံသမားအလုံငယ်ဖွံ့ဖြိုးတိုးတက်ရေးတော်မှတကယ်ကိုအသုံးမလိုတဲ့နေရာမျိုးတွေရာပဲဖြတ်တာပါအဓိကဖြတ်တာကတော့ဒီစီမံကိန်းကြီးများဆောင်ရွက်နေတဲ့ဝင်းဌာနကြီးတွေပြက်စစ်တို့เนาะဆက်မှုတို့နောက်ပြီးတဲ့အခါကျတော့ဒီတရားဆိုင်ပြောရင်ဆယ်မျိုးဝင်းကြီးဌာနတို့ဒီဟာတွေကနေပြီးတော့အဲ့ဒီမှာလည်းနှစ်ချက်ပေါ့လက်တလောလှုပ်ဖို့မလိုအပ်တာရယ်နောက်တစ်ခုကကျတော့ဘလို့ပဲလှုပ်လို့အရှုံးပေါ်မယ်ဆိုတော့เนาะတိုင်းပြည်အတွက်ဘလို့မှအကျိုးမရှိဘူးဆိုတော့စီမံကိန်းမျိုးကိုဖြတ်တဲ့အခါကျတော့အဲ့စီမံကိန်းအတွက်တင်လာတဲ့ဘတ်ဂျက်ကိုလည်းညှင်းပယ်လိုက်တာပေါ့
အဲ့လိုအသုံးစရိတ်ရှော့ချမဲ့ပမာဏဟာပြီးခဲ့တဲ့အစိုးရတက်တက်တွင်ရှော့ချခဲ့ခြင်းမရှိတဲ့ပမာဏဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တွေကလည်းထောက်ခံကြပါဗျ။ပတ်စံမရှိလို့အသုံးစရိတ်တွေကိုဖြတ်တောက်တာမဟုတ်ဘဲမလိုအပ်တဲ့စီမံကိန်းတွေမှသာဖြတ်တောက်တာဖြစ်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြင့်ကပြောပါဗျ
။ဘတ်ဂျက်ဖြတ်တောက်တယ်ဆိုတာကတော့ဒီလိုပါကျွန်တော်တို့အရင်နှစ်တွေကလည်းဘတ်ဂျက်တွေကသက်ဆိုင်ရာဝန်ကြီးဌာနတွေကနေတင်လာတယ်။တင်လာတဲ့အခါမှာအရင်နှစ်တွေမှာလည်းကျွန်တော်တို့အဲ့နဲ့များနေတာလေးတွေရှိတယ်။ဒါလေးတွေထိမ့်ပြီးတော့ဖြတ်ခဲ့တယ်။ဒါပေမဲ့ကျွန်တော်တို့စပြီးတော့လွတ်တော်ကလည်းစပြီးတော့ဆောင်ရွက်ခါစားဖြစ်တယ်။ဒီဘက်ကအစိုးရဖွဲ့ကလည်းအခုမှအထင်းကျောင်းနဲ့ဆောင်ရွက်ခါစားဖြစ်တယ်ဆိုတော့တန်းဆိုင်လို့ဟိုလင်းဖြစ်ပြီးတော့ထိမ့်ပြီးဆောင်ရွက်ခဲ့တယ်။ဖြတ်တဲ့အဓိကကတော့နံပါတ်1ကတော့ပတ်စံမရှိလို့ဖြတ်တာမဟုတ်ဘူး။ဒီလုပ်ငန်းတွေဒီပတ်စံတွေသုံးလိုက်လို့ဘလောက်အကျိုးကျေးဇူးရှိလဲ။နော်ဒါပေါ်မှာအခြေခံပြီးတော့ဖြတ်တာ
။အဲ့ဒီအသုံးစရိတ်တောက်ခံတဲ့ပမာဏထဲမှာနေပြီးတော့စီပင်သာရေးကော်မတီကလမ်းမီတက်တိုက်နေအတွက်တနစ်စာလျှက်စင်ပြီးအသုံးစရိတ်ကျက်တန်းတစ်ထောင်နီးပါလေပါဝင်ပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူလူတော်ကိုယ်စားလှယ်ဦးမင်းသူကနေပြီးတော့လမ်းမီအတွက်အသုံးစရိတ်ကိုထောက်ဝက်လျှော့ချပြီးပြည့်စစ်လုံးလောက်မရသေးတဲ့ကျေးရွာတွေအတွက်အသုံးပြုပေးဖို့ဆွေးနွေးခဲ့ပါတယ်ဒါအပြင်နေပြီးတော့မှရှိတဲ့အလာမီတွေရေပန်းတွေမြက်ခင်းတွေရေဖြန်းတဲ့လုပ်ငန်းအတွက်ကျပ်5ဘီလီယံလောက်သုံးစွဲဖို့ရထားတယ်လို့လည်းသိရပါတယ်မြို့သားလူတော်ကိုယ်စားလှယ်ဒေါက်တာခင်ရွှေကမလိုအပ်တဲ့နေရာတွေမှာဘတ်ဂျက်လျှော့ချဖို့ကိုထောက်ခံကြောင်းနဲ့လူမှုဝန်ထမ်းကဲတဲ့ရင်းနဲ့ပြည်လဲနေရာချထားရေးဌာနအတွက်ဘတ်ဂျက်ပမာဏကိုတိုးပေးသင့်တယ်လို့ပြောပါတယ
်။လာမယ့်နှစ်ကို2016တော့ပို့သုံးတာ18ဘီလီယံအရေးကြီးဆုံးအငယ်ပြောနေတာကဲစည်းကဏ္ဍကဲစည်းကဏ္ဍမှာ1ဘီလီယံတော့သူမသုံးတော့မသုံးတဲ့အတွက်ကိုဥပမာဝန်ကြီးဆိုလို့ရှိရင်အခုပြဿနာတွေဖြစ်ရောက်မသွားဘူး။အပြီးခဲ့တဲ့ဟိုရေပြင်းဆိုလို့ရှိရင်ဟိုအငယ်ဂျန်နယ်မှာတော့တွေ့သေးတယ်။အဲကဲစည်းနဲ့အဲဟိုလူမှုနာနဲ့ကဲစည်းနဲ့ပြန်လဲဆောင်ဝန်ကြီးဌာနဘယ်ပြောင်းနေလဲ။အဲ့တော့ budget တွေထုတ်ထားပြရမယ်။ရည်ကြီးဘယ်လိုလုပ်ရမလဲ။မီးလောင်ဘယ်လိုလုပ်ရမလဲ။နောက်နေဆက်ကကလေးတွေဘယ်လိုလုပ်ရမလဲ။နောက်ပြီးတော့အဓိကအဖြစ်သူကပေါင်းဥဒရာပဲ။ပညာရေးလောကရဲ့မူလရန်ကြောင်တက်နိုင်အောင်ကလေးတွေဘယ်လိုလုပ်ရမလဲ။အဲဆေးုံတက်နိုင်အောင်တချို့ဆေးုံကြီးတွေဘလောက်ပြီးကောင်းအောင်လုပ်လို့အဲဆေးုံမသွားနိုင်တဲ့လူတန်းစားတရားရှိသေးတယ်။အဲ့တရက်ကိုဒီလူမှုအနားနဲ့ကဲစင်းနဲ့ပြန်လဲထူထောင်ရေးဝန်ကြီးဌာနကသူကပေါင်းဥလုပ်ပြရမယ်
။ဖွံ့ဖြိုးမှုအားနည်းနေတဲ့ချင်းပြည်နယ်ရခိုင်ပြည်နယ်တွေအတွက်ပို့ပြီးသုံးစွဲတင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကပြောပါတယ
်အခုအစိုးရတိမှာတော့ကျွန်မအာကောင်းပါတယ်ကျွန်မတို့ချင်းဒီပေါ့နော်ချင်းဒီစင်ရတဲ့ဒေတာကိုပူပြီးတော့ချပေးတယ်ဒါပေမဲ့နလိုက်မထူနိုင်သေးဘူးတအားကိုစင်ရတာပြီးနေဆက်လက်ခုနဲ့စင်ပေါင်းတိုင်းဖို့ကလုံးဝကိုမဖြစ်သေးဘူးအခုကဘလောက်ပဲပေးပေးကျွန်မတို့ကနလိုက်မထူနိုင်သေးဘူးအဲ့ဒါအဖက်ဖက်ရရကနဲ့အာဟာရချူတက်တဲ့ကလေးလိုပဲဖြစ်တယ်အဲ့ဒီအခါမှာအခုကတော့ချောက်တော့ချပေးတယ်ဒါပေမဲ့အရာမရုပ်သေးဘူးလို့ပေါ့နော်နောက်လာမယ့်အစိုးရရောအစိုးရအဆက်ဆက်ကကျွန်မတို့ချင်းပီနေလူမျိုးသခိုင်းဒေတာလူမျိုးအထူးဥစ္စာပေးမှာပဲကျွန်မတို့ကအဲ့ဒီတိုင်းနေပီနေနဲ့ရင်ပေါင်းတိုင်းနိုင်ပြီးတော့အသက်မွေးဝန်းကျောင်းဒီဆုတ်လိုက်နိုင်မယ်ဖြစ်ပါတယ်
ပြည်ထောင်စုအစိုးရအဖွဲ့ကတင်ပြထားတဲ့အသုံးစရိတ်ရထားချက်တွေကိုမကြခင်မှာသက်ဆိုင်ရာပြည်ထောင်စုအဆင့်ပုဂ္ဂိုလ်တွေကလွတ်တော်မှာပြန်လည်ရှင်းလင်းပြီးလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်လည်ဆွေးနွေးတာတွေရှိအောင်မှဖြစ်ပါတယ်။ အဲ့ဒီဆွေးနွေးမှုတွေပြီးမှလွှတ်တော်ကတည်ပြုပေးမဲ့ဘတ်ဂျက်တွေကိုလာမဲ့ဧပြီလ1ရက်နေ့စတင်တာဝန်ထမ်းဆောင်မဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ကသုံးစွဲရမှာဖြစ်ပါတယ်ခင်ဗျာ။